ရိုဟင်ဂျာမွတ်စလင်တွေဟာသူတို့နေထိုင်တဲ့ရခိုင်ပြည်နယ်မြန်မာနိုင်ငံတဲကရောသူတို့လက်ရှိခိုလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေတဲကပါနီလန်းပေါင်းစုံတုံးပြီးတော့ထိုင်းနိုင်ငံမလေးရှားနိုင်ငံအင်ဒိုနီးရှားစတဲ့ပြည်ပနိုင်ငံတွေစီကိုကုန်းလန်းရေလန်းတွေကနေဆွန့်ခွာပြီးတော့ထွက်ပြေးနေကြတာဖြစ်ပါတယ်ဒီလပိုင်းနေတဲမှာပဲမြန်မာနိုင်ငံတွင်းကအေယာဝတီတိုင်းရန်ကုန်တိုင်းမွန်ပြည်နယ်ရခိုင်ပြည်နယ်စတဲ့မြို့နယ်တော်တော်များများကခရီးလန်းဂိတ်တွေမှာတားဆီးစစ်ဆေးမှုတွေကနေအစုလိုက်အပြုံလိုက်ဖမ်းဆီးထိန်းသိမ်းခံရတာရှိသလိုမြမပြည်ရင်းမှာပဲဖမ်းခံရပြီးတော့ပုံမှန်မျိုးစုံတက်ထောင်ချအပြစ်ပေးတာမျိုးတွေလည်းရင်ဆိုင်နေကြရပါတယ်။ရိုဟင်ဂျာတွေပေါ်မှာသွာလာခွင့်ကန့်သက်ချက်တွေရှိနေတဲ့ရခိုင်ပြည်နယ်တွေကနေပွဲစားတွေကနေတဆင်ခရီးသွာလာခွင့်ညှိနှိုင်းပြီးပြီဆိုတဲ့အာမခံချက်တွေနဲ့ထွက်ခွာပြီးခဲ့ကြတဲ့နောက်မှာတော့အခုလိုမျိုးလမ်းခီးတွေမှာအစုလိုက်အပြုံလိုက်အဖမ်းခံခဲ့ရတာလို့ရခိုင်ပြည်နယ်မောင်နှုံးမှာနေထိုင်ခဲ့ဘူးတဲ့လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလေးဒုက္ခသည်စခန်းအမှတ်တစ်ကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကရှင်းပြပါတယ်
ဒီလိုတွေကအများဆုံးသွားနေတာအဲဒီဟိုရာသီတောင်မျိုးနယ်မှာသူတို့ကအဓိကဖွေးစားတွေရှိတယ်အဲ့ဒီဖွေးစားတွေကရာသီတောင်မျိုးနယ်ကနေစစ်တွေကိုသူတို့ကကောက်ဆောင်သွားတယ်အဲသူတို့ကပွဲစားတွေကဒီလူတွေကိုအငင်းမြို့လိန်ရပြီးတော့ကျုပ်ဆိုတယ်အာဌာနအဖွဲ့အစည်းနဲ့ကျွန်တော်တို့ကယဉ်နိုင်တာပြီးပြီခင်ဗျားတို့လုံးလုံးလာလာသွားလို့ရတယ်ဆိုပြီးတော့ပွဲစားတွေကအငင်းမြို့လိန်ရကျုပ်ဆိုပြီးတော့လူတွေသွက်ဆောင်ဆောင်သွားခြင်းဖြစ်တယ်အများစုကတော့ဒီထုံကုန်းလိန်ကနေတော့လကောင်အင်းလိန်ကနေတော့လကောင်သူတို့ကမြန်မာပြည်ပေးပိုင်းကိုသူတို့ကတုတ်ဖတ်ကြတယ်အမလင်ကရီမှာဌာနအဖွဲ့စီနဲ့သူတို့ကဒီလေမို့မရှိတဲ့အထွေကြောင့်သူတို့ကဖန်စစ်ခံရလို့ဆိုပြီးတော့ပွဲစားတွေကအဲပြောပြတာကျွန်တော်တို့တွေ့ခဲ့ရတယ်။နောက်ပြီးတော့အများဆုံးဖန်ခံရတာသိင်းချင်းနဲ့ရာဝတီတိုင်း၊မွန်ချင်းနဲ့ရန်ကုန်တိုင်း၊ပဲခူးတိုင်းအဲလိုစားစီကြီးမကွေးတိုင်းစားစီအဲလိုတိုင်းရင်းချင်းနဲ့တွေမှာအများဆုံးကျွန်တော်တို့ရင်းကြလူမျိုးတွေကအဲဖန်စီဆန်နေရတာကိုတွေ့နေကြပါလေ
ဒီရိုဟင်ဂျာမွတ်စလင်တွေကမြန်မာပြည်ထဲမှာလည်းလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့တွေ့တယ်ဆိုရင်လည်းခိုးဝင်ဘင်္ဂလီတွေလို့သုံးပြီးတော့မှအာဖမ်းပြီးတော့သူတို့တရားဥပဒေနဲ့အရေးယူတာတွေဖမ်းတာတွေတရားစွဲပြီးထောင်ချတာတွေရှိတယ်ဆိုတော့ဘယ်လိုနေရာတွေကနေပြီးတော့ဘယ်ဘက်တွေကိုသွားတယ်ဆိုရင်တရားမဝင်ခရီးသွားတာတွေလို့သတ်မှတ်ပြီးတော့ဖမ်းဆီးခံရတာတွေရှိလဲပေါ့နော်ပြီးတော့ခုကူးကြော်မြင့်ကိုနိုင်ကလည်းရခိုင်ပြည်နယ်ထဲမှာနေခဲ့တာဆိုတဲ့ခါကျတော့ဘလို့တားမြစ်ချက်တွေရှိလဲပေါ့နော်အထူးသဖြင့်နေမကြော်ရဘူးဆိုတဲ့တားမြစ်ချက်တွေကဘလို့စီကန်းချက်တွေကိုထုတ်ထားတာလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဟု
တ်ကဲ့ကျွန်တော်တို့ရူဟင်ဂျာမွတ်စလင်တွေကဒီမြန်မာနိုင်ငံသားဖြစ်ရတဲ့ကျွန်တော်တို့နိုင်ငံအတွင်းမှာကျွန်တော်တို့အတွေ့ကျွန်တော်တို့အဓိကအချင်းကျွန်တော်တို့ရူဟင်ဂျာလူမျိုးအတွေ့ခံတဲ့မောင်ညိုသူတို့ဟာတမဲ့ထားပါတယ်။ဒီနေ့တကူအနေတကူသွားတယ်ဆိုရင်အတောက်တာမပါဘူးရှိပြီးတော့သမီးရေရှားနဲ့ဒီကလေးရှိပြီးတော့ပေါ်ဆူပြီးကျွန်တော်တို့ကိုဖန်စီပောင်းချတာရေအဲဖက်ကျင်းမှုသူ့လောက်တာရေကျွန်တော်တို့ကအငြင်းထွက်နေရပါလိမ့်မယ
်။ဟုတ်ကဲ့ရှင်ဟုတ်ကဲ
့ဒီကျဲတဲ့ဟိုဟာတလားနဲ့အရင်ပေါ့ဗျာ။ရန်ကုန်တိုင်းလေကူးမြို့နယ်မှာလူပေါင်း73ယောက်ကိုရဲရဲဆက်ဆက်ဖက်ကျဲတဲ့တာကိုတွင်းကြပါလေဒီလိုပြည့်ရကိုကျွန်တော်ကနည်းဆုံးရပါတယ်အမထားမှကျွန်တော်ကအန်စားခဲ့ရပါတယ
်ဟုတ်ကဲ့
အခုကပြည်နေတိုင်းအပြစ်ကြီးမှာအမျိုးသမီးငယ်လေးဒီနောက်ဟိုပါပေါ့လူကြီးလူငယ်အဲဒီအများကြီးအဲဖန်စီတောင်းချခံရတာကိုကျွန်တော်ကနည်းတိုင်းသိနေရပါတယ်ဘင်္ဂလားဒေ့ရှ်တို့ကစက္ကမလေးလူပေါင်းအပန်းကြောင့်ကျွန်တော်တို့ကကိုလုံးနဲ့တိုင်းဖြစ်ရပြီ။တခြားနိုင်ငံတကူမှာကျွန်တော်တို့နဲ့တိုင်းဒီအတွက်ကြောင့်ကျွန်တော်တို့ရဲ့ထွက်လာတင်တင်သွားတော့ရှိပြီးသားပါ။ဒီမှာလဲလူတွေဒီကဒင်းရဲ့အစ်ဆောင်လုံးုံဆက်ဆောင်မှုမရှိတာတကြောင်အတမကဒူရီယာကဒီလူတပန်းကြောင့်ကိုချောင်းနေဝင်နေရှိတာတော့မြန်မာဘက်ကတာဝန်ထမ်းအဲမို့တော်ဝင်ယူမှုရှိဒုံပိတ်ကကြီးကြီးကျန်းလေးပေါ်ယူမိလုံငန်းတင်ကိုမလို့ဆောင်တာအထွေကြောင့်နဲ့ဒီလူရီယာဒီမှာအာရီတုံးကြီးမပေါ်လုံတာတကြောင်အလောကန်မရှိတာတကြောင်ပညာရေးကျမရေးစစ်ပါရေးနေပါမှုကတကြောင်ဒီလူအတွက်ကြောင့်လူရီယာစိတ်ကျလိပြင်းနဲ့သောကစိတ်အမျိုးမျိုးကြောင်က ဒီလေခရီးကနေသွားနေတာကိုတွေ့ရတယ်။နောက်ဖုန်းလားခရီးကနေလည်းသွားနေတာကိုတွေ့ရတယ
်။ဟုတ်ကဲ့ရှင်ဟုတ်ကဲ
့။မိမိအသေးကိုပတနာမထားပဲဆွေရလင်းကြောင်းကနေသွားနေတာကိုအမင်းရှိနေကြပါဗျ။အ
ဲ့ဒီလိုမျိုးရိုဟင်ဂျာတွေဟာသူတို့ထွက်ပြေးတဲ့လန်ခီတလျှောက်ဒေသခံအာဏာပိုင်တွေရဲ့ဖမ်းခံရတာရှိတယ်လို့အသက်သေးတဲ့အထိနှင်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်ရတဲ့အပြင်တရားစွဲဆိုထောင်ချခံလိုက်ရပြီးတဲ့နောက်ထောင်နေတဲ့မှာပဲကလေးငယ်တွေအပါအဝင်အမျိုးသမီးတွေပါစိုးဝါးလာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်ပြည်နယ်မောင်နှုံးမြောက်ပိုင်းမှာနေထိုင်ခဲ့မှုတွေဘာလူခါလေးဒုက္ခသည်စခန်းအမှတ်6ကရိုဟင်ဂျာဒုက္ခသည်ဥမမောင်ကလည်းပြောပြပါတယ်
ဒီလူရီယာသွားတယ်လင်းကြောင်းကအဓိကတော့ခမ်ကနီလေဒီခမ်ကနီတစင်ပေါ့ဒီဟိုရကိုင်းပြည်နယ်မောင်တော်မျိုးတို့ကိုသူတို့ကခိုးကြတယ်ဖွဲ့စားနေတစင်ပေါ့အဲမောင်တော်မျိုးတွေကနေဘုတိတောင်ရာသီတောင်မျိုးတွေမှာစုဆောင်ကြတယ်ဒီဒီလူတွေကိုရှာမီလာကနေတစင်စစ်ထေဘဲကနေထုံကုန်းအင်းလင်းကနေလေသွားတယ်နောက်အဖင်ကပြင်လေကနေတစင်ပြာဦးဒီဒီတို့now တနာစာဒီတိုင်းအဲဒဝေတို့အဲ့ဒီလိန်ကြောင်းကနေလေသူတို့ကစိုးဝင်ကြတယ်အဲဒီလိုတွေအဲ့လိုဖွေးစားကနေဖွေးစားတွေကသူတို့ကဖွေးစားကအတွေကဟိုချိရရရခါကိုသူတို့ကညီနိုင်တယ်ဆိုပြီးတော့ပက်ဆန်နဲ့ညီနိုင်တယ်ဆိုပြီးတော့ပြောတယ် now ဌာနအဖွေးစီအတိတိပေါ်လဲမထောင်ဝင်ချတယ်အဲစက်သားတွေ now ဒီဘက်မှာဆိုရင်ရခိုင်ပြည်နယ်မှာဆိုရင်ဖွေးစားတွေကဒီလူတွေကိုဂတိကဝဲဖေးကြတယ်အော်ဟိုမှာရန်ကုန်ဘက်ကိုရောက်ကြတော့ဧရာဝတီတိုင်းဘက်ကိုရောက်ကြတော့ခင်းချင်းနေလို့မွန်းချင်းနေမလာမြိုင်တွေကိုရောက်ကြတော့အဲမှာတခြားဌာနအဖွဲ့အစည်းကဖန်စီပြီးတော့သူတို့ကိုအဲထောင်ချတာရှိတယ်အဲ့လိုအများကြီးအကိုကဖြစ်ဖို့နေတာကိုတွေ့ရတယ်ထောင်တဲမှာဆိုရင်လည်းအကိုမြန်မာနိုင်ငံတိုင်းနေဖြစ်နေအတိတ်မှာလူတွေကအများကြီးဟိုကကလေးသူငယ်မိန်းကလေးတွေအပါဝင်ပေါ့哦အများကြီးလူပေါင်း 2,000 ကျော်ကိုဖန်စစ်ခံနေရတာကိုကျွန်တော်ကအဲထွင်မြင်ရတဲ့ကြားသိနေရပါတယ
်တကယ်တော့ရိုဟင်ဂျာတွေဟာဆယ်စုနှစ်တည်းနဲ့ခြိပြီးတော့မြန်မာနိုင်ငံထဲမှာလွတ်လပ်စွာခရီးသွားလာခွင့်မရှိတဲ့တင်းကျပ်တဲ့ဟန်တားမှုတွေနဲ့နှိရှေလာများရင်ဆိုင်ခဲ့ကြရတာပါဒီလိုကန့်သတ်မှုတွေကြားတဲ့ကပဲအရေးဆိုပြီးတော့လမ်းခရီးတလျှောက်လမ်းမမြင်ကမ်းမမြင်ပင်လယ်ပြင်တွေမှာဆက်သွယ်မှုပြတ်တောက်တာလိုမျိုးအသက်အန္တရာယ်ထိခိုက်လောက်တဲ့အထိအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပေမဲ့ဘာကြောင့်သူတို့အသက်ပေးပြီးတော့အဝေးကိုထွက်ပြေးနေကြရပါသလဲ
ရိုဟင်ဂျာလူမျိုးတွေကယနေ့ရချင်းအတိကျွန်တော်ကဝေကြဆက်ဆယ်မှုရှင်းနေမှုမျိုးကကျွန်တော်ခံခဲ့ရတဲ့လူမဲစုတစုဖြစ်ပါတယ်နောက်ဆုံးမှာကျွန်တော်က2016 19ခုနှစ်မှာမြန်မာလူမျိုးရဲ့တက်တယ်ကနေနေရှင်းလေးရဲ့ကောင်းစီကြီးကျွန်တော်မောင်တော်ဘုတိတောင်ရာသီကမှာအဲနေထိုင်ကြတဲ့လူညာလူမျိုးတွေကိုအစိုးရအကြံလာတစ်ချက်ချင်းရွာတွေကိုမိချိုးခြင်းနဲ့ဒီလိုလောက်ဆောင်မှုကြောင့်ကျွန်တော်အများစုကလူပေါင်းတစ်သိန်းကျော်ဘင်္ဂလားဒေ့ရှ်မှာပုံလုံးနဲ့တိုင်ကြပါတယ်။အဲမှာဟိုမြန်မာပြည်တွင်းမှာရခိုင်ပြည်နယ်မှာနေထိုင်တဲ့လူတွေရောလည်းအခုအချိန်မှာစီးရဲပဋိပက္ခအမြင်မျိုးကြောင့်သူတို့ကအသေးအန္တရာယ်ကိုစိုးရိမ်ရတာတကြောင်ဒီလိုတွေကအသာဝဲနေရေးဒီဘောလည်းတိုင်မရှိတာတကြောင်နေရတိုင်ရအလုံးစိုးရင်ရတဲ့အမြတ်တမ်းမှရှိနေတဲ့အတွက်ကြောင်ဒီလိုရမိမိကိုအသေးကိုကယ်ပွားတဲ့မြန်မာပြည်ကနေတစ်ပြည်မလေးရှားအင်ဒိုနီးရှားထိုင်းတွေကိုသွားပါနေတာကိုကျွန်တော်ကကြားသိနေရပါတယ်ဆွေးနွေးနေရပါတယ်
ရိုဟင်ဂျာတွေဟာမိမိတို့နေထိုင်ခဲ့တဲ့နေရာတွေမှာလည်းဖမ်းဆီးတပ်ဖြတ်